ရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေကိုကြီးကြပ်ကုတ်ကဲခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအလိုရှိတယ်ဆိုတဲ့ကြေညာချက်ပုံတွေနယူးယောက်မြို့တဝမ်းမှာကတ်ထားပါတယ်မြန်မာနိုင်ငံအတွက်တာဝန်ခံမှုရှိလာစေရေးလှုပ်ရှားမှုအနေနဲ့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဆောင်ရွက်တာပါနယူးယောက်တဝမ်းကလမ်းတွေပေါ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပုံတွေပေါ်မှာတော့အစွန်းလိုက်ပြုံးလိုက်တက်ဖြတ်မှုအတွက်အလိုရှိတယ်သူကမလွတ်စင်နဲ့လို့ရေးသားထားတာတွေနောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတွေရဲ့သူတို့အတွေ့အကြုံပြောပြချက်တွေကိုဖော်ပြထားပါတယ်83ချိန်မြောက်ကုလသမဂ္ဂထူထူးညီလာခံကျင်းပချိန်နယူးယောက်မြို့မှာမြန်မာကိုယ်စားလှယ်အဖွဲ့အပါအဝင်ကဘာတဝန်းကခေါင်းဆောင်တွေရောက်ရှိနေချိန်မှာပဲ AI အဖွဲ့ကြီးရဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပုံတွေကိုမြို့တဝန်းကပ်ပြီးလှုပ်ရှားမှုဖော်ဆောင်ခဲ့တာပါနယူးယောက်မြို့ကအထင်ကြီးနေရာတွေအပါအဝင်နေရာ30လောက်မှာAmnesty International ရဲ့အဖွဲ့ကြီးကပိုစတာတွေကတ်ထားတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံတွင်လူသားထုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြီးကြပ်ခဲ့မှုအတွက်တာဝန်ရှိတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ဆွေးနွေးကြတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မျက်နှာကိုစိတ်ထဲမှာစွဲမြဲသွားစေလိုတယ်လို့ AI အဖွဲ့ကြီးရဲ့အတွင်းရေးမှူးချုပ်ကူမီနီဒိုကပြောပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လှိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်လက်ခံမှာဖြစ်ကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုတော့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားပါတယ်